ဒီလိုဒီတော့ရက်ကတော့နည်းနည်းတော့ရှုပါတယ်ပဲဥစဉ်တို့ရောင်းရတယ်ဒီတော့ရက်ကိုအပြည့်ဝရှုပါထိုင်လိုက်ထိုင်လိုက်ကိုဘာမှလုပ်ပြရမလို့ဒီအာနာပါနစံတွေကလားနှစ်နာရီဆိုရင်နှစ်နာရီအချိန်ကြည့်ရတဲ့ဒီရှုပါအဲ့လိုရှုလိုက်လို့ဇံမောရောက်သွားလို့ရှိရင်ဒါမင်းမီတော့ဒီရုပ်ကသူ့အတူရှုနေတယ်ရှုရတဲ့အချိန်မှာကိုယ်မပါတော့အဘွားသံမောမရောက်တဲ့အတွက်ဒီရုပ်ကိုပြန်ပြန်ပြီးတော့ဆွဲမိငါရုပ်လိုဆွဲမိတယ်ငါကိုယ်လိုဆွဲမိတယ်ငါပေါင်တွေခြေရောက်တွေလိုပြန်ဆွဲမိတယ်ဒါရုပ်ဘောမလွတ်သေးတော့ဒါဥစဉ်တို့လည်းဆွဲခဲ့မိတာပဲရုပ်ဘောကမလွတ်ခင်တော့ဘူးတော့အဲရုပ်ဘောကလွတ်လဲလွတ်သွားတော့ဒီရုပ်ကသူ့အတူရှိနေတယ်ဒီရှုကတတ်တတ်အခုမင်းမေတော့အတွင်းထဲကဖြစ်တဲ့စိတ်ကတတ်တတ်တခြားကြည့်တယ်အခုမနက်တော့ကယောဂီတွေရှုနေသူစဉ်တို့ရှုတိုင်းလို့ဒါဒီရုပ်ကရှုနေတရာပါတဲ့သူလည်းပါတယ်တရာမပါတဲ့သူလည်းပါတာပဲရှုတဲ့အထဲမှာအဲ့တော့တရာပါတဲ့ယောဂီကတော့မောဟရေရောက်တာနည်းတယ်တရာမပါတဲ့ယောဂီကတော့မောဟရေရောက်ဟုတ်အတိတ်ခန္ဓာပြည့်ပြီးတော့မောဟတရားမျိုးသူစဉ်တို့တတိပြေးလိုက်၄ငါးချက်လောက်ရှိလို့၄ချက်ငါးချက်လောက်ရှိရင်မောဟတွေကိုပြန်ရောက်လာရဲ့ဒါပေမဲ့သူစဉ်တို့တတိပြေးခါရှိတယ်အဲဒီရုပ်ဝါတော့ရှိနေတယ်ရှိဝင်မဲ့လို့စိတ်ကြတော့အနောက်ဝါကျန်နေပြီးတော့ဒါကိုသိသေးပါဘူးဒါရကြတော့သူစဉ်တို့လက္ခဏာစခန်းကြီးထိုင်ဟုတ်ရဲ့ယောဂီလက္ခဏာစခန်းကြီးဝင်ဟုတ်ရဲ့ယောဂီတွေမှသိအဲယုတ်ကြီးနာနေသိသွားမှယုတ်နာမြင်သွားမှယုတ်နာနေကြွေးသွားမှဒီရှုမရှုလို့ရဒီယုတ်နဲ့နေမမြင်ဘူးယုတ်နဲ့နေမကြွေးသေးပဲနဲ့မသိပါဘူးလို့ပြောတာဒါဖြစ်လေဆိုတော့မနက်ကောင်းကရှုတယ်အဲရှုတဲ့အခါကျတော့ဒီယုတ်ကတော့ရှုနေတယ်နောက်ကောင်းကတော့ထိုင်ပြီးတော့ရှုနေတယ်ဒါမဲ့စိတ်တွေကြတော့မြင်ပြီးတော့အနောက်မှာကျန်ခဲ့အဲတချို့မိန်နဲ့စေအနောက်မှာကျန်ခဲ့တချို့ငြိမ်နဲ့စေအနောက်မှာကျန်ခဲ့အဲတချို့အေယိမဝါရဲ့ယောဂိကြတော့အေယိမဝါရဲ့တရားအနောက်ကကြံပြီးတော့ငြိမ့်နေတယ်အဲပြည်ပြီးတော့မနှက်ပိုင်းပါအဲ့ဒီစိတ်တွေကိုနိုင်အောင်လို့အာနာပါနစံတွေကိုသရဏနဲ့တွန်းရှုပလိုက်ရအဲ့ဒါလိုအာနာပါနစံတွေနဲ့တွန်းရှုလိုက်လို့ဇံမောရောက်သွားလို့ရှိရင်ဦးဇင်းမနှက်တော့ဘူးပြောတယ်လို့ပေါ့ပြည်ပြီးတော့တရားအထုတ်တဲ့ယောဂိလည်းမပင်ပန်းဘူးဦးဇင်းတို့တရားတင်မရတာလည်းမပင်ပန်းဘူးအရှိယတရားလေးခြူပေးရတာလည်းမပင်ပန်းဘူးကိုစင်းတို့ဒီအရှိယခေါ်ရင်မိမိတို့ခေါ်တယ်လို့ပြောလို့လည်းကိုယ်ကောင်ဘတ်စုံဝိုင်းတရားမှမပင်ပန်းဘူးလေဒီတရားတွေကသတ္တောသတ္တံတွေရအဲပင်ပန်းနေဆိုတာကလောက်တော့လောက်တယ်ဟိုကလောက်ဝင်မဲ့တော့မလောက်ချင်လောက်ချင်နဲ့လောက်နေတဲ့အတွက်ကိုစင်းတို့အရှိယခြူပေးတဲ့တရားတွေလည်းဘယ်လိုလဲဆိုတော့မိမိတို့ရဲ့တရားမပါတော့တရားလည်းဘယ်လိုလဲဆိုတော့သက္ကာယအမမန္တဘယ်လိုဖြစ်သွားရလဲဆိုတော့သက္ကာကူးလို့ရော။ဒါဘယ်လိုလဲဆိုတော့ဒီလောကအနေနဲ့ကပြည့်ညက်နေနေတာခေါ်ရတယ်။အဲဘောဤတိလရှင်သက္ကာတက္ကမခေါ်ရတယ်။ဒီပရမတ်ကိုကြည့်လိုက်တဲ့အခါကျတော့သူလည်းတတ်လေးပါကိုလည်းတတ်လေးပါဆိုတော့ဒီသံယုတ်တဏ္ဏနေဆိုတော့သက္ကာကူးလို့ယောဂီတွေဟောအေယိမဝါရဲ့တတ်တယ်ဆိုတော့သူစင်တို့လည်းတရားရှုဝင်နေဖြစ်ကြတာပဲအဲယောဂီရဲ့မင်းနေသရတင်လို့မရရင်ဒီဘက်ကရှုဝင်နေသရတင်ရင်းနေဦးစင်တို့လည်းဒီဘက်မှာဖြစ်တာပဲဓာတ်တရားကူးတော့မှာဟုတ်အဲ့တော့ဦးစင်တို့တရားသရတွန်းပြင်ပြီးတဲ့အတိုင်းကိုလှုပ်လို့ရှိရင်အဲမိမိတို့ဇံမောကိုညာမြေလေးရောက်ပါလိမ့်မယ်ဒါဦးစင်တို့တော့ရှုပေးရလို့ရှင်မိတို့ကိုပြောတာဦးစင်တို့တရားပြေကံပေးအဓိကပေးလို့ရှူခိုင်းဆိုရင်ရှူရတယ်ဒီရုပ်ကိုလွတ်တာရှူဆက်သွားလိုက်အကွာမင်းကြီးကရှူတော့ရှူတယ်နှာခေါင်းကရှူနေတယ်အိန္ဒြေရဲ့အိန္ဒြေရရာကြီးခါနေတယ်ဦးဇင်းတို့တရားကသူအိန္ဒြေကြီးနဲ့ခါဆောင်နေလို့မရဒီရုပ်ကိုအလွတ်ယူသွားရအဲဒီရုပ်ကသူလှုပ်ဝင်လှုပ်လိုက်ပြီးခါရခါပလိုက်ပြီးရရရမ်းလိုက်ပြီးအရှိပါရှိရှူယူရအဲကြောင့်ဦးဇင်းတို့တော့လည်းရှူခဲ့ရလို့အခုတရားအထုတ်တဲ့ယောဂီတွေကိုကြာပြီးတော့ဦးဇင်းတို့လည်းဖြစ် ရာတော့ပြောပြဟောပြပြီးရဲ့အခုဒီမှာလည်းဟောဆရင်သွင်းလာတဲ့ဟောယောဂီအတိုင်းဆိုလို့ရှိရင်တော်တော်ကြက်ပါတယ်180လောက်ဆိုတော့အခုက180လောက်ကိုအစိတ်လောက်20လောက်အစိတ်လောက်ပြုတ်လို့ပြုတ်သွားတော့နည်းနည်းလေးတော်သေးတာပေါ့ထိုင်ရတဲ့နေရာမှာနည်းနည်းခြောက်ဝင်အဲ့တော့ဆရင်ပြရတဲ့အတိုင်းအကုန်ရောက်မှဆိုလို့ရှိရင်အခုထိုင်နေနေကြက်နေပြီဆိုတော့ဒါပေမဲ့လို့ဒီစကားမှာလည်းသင်္ကေတဥစဉ်ပြောသလိုအတိတ်ကဒီစကားကိုလက်မမထိုးခဲ့တဲ့သူဘလောက်ပဲဆရင်နေနေဝင်ဝင်မရှိဘူးဘလောက်ပဲလောက်အားရောက်မရောက်အဲဒီစကားမှာလက်မထိုးရခဲ့တဲ့ယောဂီကြီးလောက်ပြဘလောက်ရှုပ်ပြောအလုံးမအလုံးမဝင်နိုင်ဘူးဆိုင်ရင်မပြရနဲ့ပြရတယ်။ဒါမင်းလည်းဆိုတော့သူကအတိတ်ကမှလက်မထိုးရခဲ့တယ်။အခုဒါဆိုင်ရင်မပြတယ်။အဲ့တော့သက္ကနာလည်းနေလည်းနေလာတော့အဲ့ဒီတော့နေလို့မရဘူး။ဘလောက်ပဲဝင်ဝင်ဟောစင်ကမူပါပဲနေနေ။ဟောစီမာပဲနေနေ။သင်္ကလမာပဲနေနေ။ရောက်ရောက်လည်းဒါသူ့အချိန်ခါရောက်လာပြီလို့။သူ့အချိန်ခါရောက်လာတဲ့အခါကျတော့ဘလောက်ပဲဝင်ဝင်ဒီမှာလာပြီးတော့စုစည်းလို့ရောက်လာရရောက်ပြီးတော့စက္ကန့်ကိုဝင်ရဒါအတိတ်ကံတွေပေါ့တွန်းပို့လိုက်တယ်ဒါကြောင့်မို့ဦးစင်းတို့ပြရတဲ့စက္ကန့်တွေဆိုလို့ရှိရင်ဝင်ခြင်းတိုင်းလည်းဝင်လို့မရဘူးအတိတ်ကလက်မမထိုးရတဲ့ဝင်လို့မရဘူးလက်မထိုးရတဲ့မှာဝင်လို့ရအဲဒါကြောင့်မို့ဦးစင်းတို့တရားလျှောက်ပြရတဲ့နေရာတွေဆိုလို့ရှိရင်ခြောင်တဲ့နေရာလည်းရှိတယ်အခါတလေကျတော့ကြက်တဲ့နေရာလည်းရှိတယ်အကူကကြက်တယ်လို့ပြောလို့မရဘူး။ဦးဇင်းတို့လျှောက်ပြတဲ့ဌာနကြက်တဲ့စခန်းကြီးကြက်တယ်လို့။ဘာဖြစ်လဲဆိုတော့ယောဂီတွေကိုတရားလိုက်တော့လက်လျှောက်လို့ရ၊ခြေသားထောက်သွားရ၊ခြေဒီခြေတော့တောင်းအောင်ထလို့ရ။ဦးဇင်းတို့အဲ့ခြေသားထောက်ပြီးတော့ဒီတရားအထုတ်တဲ့ယောဂီတွေလျှောက်ဖြစ်နေရ။အဲ့တော့ခြေသားထောက်လို့ခြေရမခိုင်ဘူး။မခိုင်တဲ့အခါကျတော့ဟိုဒုနဲ့နောက်ကလေးတိုက်ရင်တိုက်သွားရမယ်။လျှောက်လို့ကမလွတ်တော့ဘူးလေ။ဒီကကြက်နေတဲ့အခါကျတော့ဆက်နာကဘယ်လောက်ဆက်မလဲဆိုတော့ဟို180လောက်ဆက်ဝင်လာတဲ့ယောဂီက900လောက်ဆိုတော့မဆက်တော့အဲ့တော့အပေါ်တန်းနဲ့အောက်ထပ်နဲ့ခွဲပလိုက်ရသူစင်းတော့အခုလိုပေါ့အထက်တည်းရှိတော့ဒီအလက်ထက်မှာပြတယ်အလက်ထက်မှာမဆက်တော့ဟိုအပေါ်ထပ်ကိုတင်မလိုက်ရတယ်ယောဂီကတချို့အဲ့တော့ယောဂီကကြက်နေတာအပေါ်အောင်ကြက်နေတဲ့အခါကျတော့သူစင်းတော့ဒီတရားတွေကိုထောက်ဝါတာကြီးဟိုလွတ်လွတ်လပ်လပ်သွားလို့မရဘူးဒီခြေသားတစ်ခုချတဲ့အောင်မှမရှိဘူးအဲဒါဦးဇင်းတို့ပြရတယ်အခုကတော့အတက်လောက်မကြက်သေးဘူးထောင်းပါသေးတယ်ဒါကြောင့်ဘုံကြီးတို့လည်းဒီအထောက်တွေကကြတော့ဒီရုပ်ကြီးကိုမဆွဲပါနဲ့ဆွဲမဆွဲပါနဲ့လေဦးဇင်းကပြောပေမဲ့လည်းမိမိတို့ကဒီရုပ်ပေါ်မှာအဆွဲမပြုတ်သေးတဲ့အတွက်အချိန်ကြရတယ်ပြန်ပြီးတော့ဆွဲမိတာပဲဒီလိုတရားရှုတိုင်းရှုလို့ဝေဒနာတက်လာလို့ရှိရင်ဒီရုပ်ကိုငါရုံငါကိုလို့ပြန်ဆွဲမိတယ်ဒါဦးဇင်းတို့လည်းဆွဲခဲ့ပြီးတော့မိမိတို့လည်းဩဒီတရားငါတို့ဘလောက်ပဲဟောဟောဘလောက်ပဲပြောပြောတရားကျင့်တဲ့ယောဂီမှာအယုံမပြုတ်ပြေရတော့ဦးဇင်းတို့ကတရားနဲ့တွုံးနေပြီးဟောရတယ်ရှိမိမိတို့မှာဒီဝေဒနာတက်တဲ့အခါကျတော့ငါယုံငါကိုယ်လိုပဲကြာပြီးတော့ဆွဲမိကြ။ဒါဘာဖြစ်လို့ပြဆွဲမိလဲဆိုတော့မှန်ကိုအမှန်တိုင်းကြားပြီးတော့မမြင်ကြဘူး။မိမိတို့ဖြစ်နေကြရ။ဒါဦးဇင်းတို့လည်းကြည့်တဲ့အခါကျတော့ဒီကြည့်မဝနေပြီးတော့ကြာပြီးတော့သိလာရ။ဘာဖြစ်လို့ဆရာတော်တွေခေါ်တာတွေဒါဦးဇင်းတို့ကြားမှုတဲ့တရားတွေဦးဇင်းတို့ဒီတရားအထုတ်တဲ့အခါကျတော့ခန္ဓာတွေကိုပြောင်းပြီးတော့ရောက်ဒါဒီတရားကျင့်တဲ့အခါကျတော့ဒါဥစဉ်တို့တရားတွေပြရဲပြရပြီမဲ့လို့ဟိုရောက်တဲ့နေရာတိုင်းနေရာတိုင်းဥစဉ်တို့ပြောပါတယ်။ဘာဖြစ်လဲဆိုတော့ဥစဉ်တို့ပြင်ပေါ်တက်ပြီးတော့ဒါတရားတွေဟောတယ်။စာမတက်တာတော့အမှန်ပဲ။ဟိုစာမတက်ပေမဲ့လို့ဒီခန္ဓာမှာကျင့်လာတဲ့အခါကျတော့ဒီခန္ဓာမှာတိတဲ့အောက်တာတွေကိုတရားတွေပေါ့ခန္ဓာမှာတိတဲ့တရားတွေကို ိမိတို့ပြန်ဟောလိုက်အဲ့တော့ဦးဇင်းတို့ဒီတရားတွေမကျင့်နေတော့ဘူးတရားတော်တွေဟောတဲ့တရားကိုဦးဇင်းတို့ကြားဘူးလို့ကြားဘူးရောက်တယ်ဒီတရားကျင့်တဲ့အခါကျတော့နားထဲမှာပြန်ပြီးတော့ကြံကြမ်းပြီးဘာဖြစ်လဲဆိုတော့ဆရာတော်ကြီးကဟောတာကိုဟောမြင်းကြောင်းတော်မှာရှိအဲ့မြင်းကြောင်းတော်ကနေတယ်ဒီနေ့ကြောင့်အိမ်ကြရတော့လေဒီမျိုးကိုအစာတွေကျွေးဘာဖြစ်လဲဆိုတော့ဒီညက်တွေရိပ်ပြီးတော့မျိုးကိုကျွေးရအောင်မျိုးကြောင့်လာမှာအဲ့လိုပဲအပြင်မှာထွက်ကြောင်းလိုက်အိမ်ကြရောက်ရင်ဒီမျက်အစင်းတွေကျွေးလိုက်လောက်လောက်တဲ့အခါကျတော့ငွေရတရောက်တဲ့အခါကျတော့ညက်ကမရှိတော့ညက်ကမရှိတဲ့အခါကျတော့မျိုးနမှာအိမ်ကြရောက်တဲ့အခါကျတော့ဒီဇလားလေးကိုကောက်ရွေးချောက်တွေထည့်ပေးတယ်။ကောက်ရွေးချောက်တွေထည့်ပေးလိုက်တဲ့အခါကျတော့ငြင်းမစားတော့။ညက်မှမဟုတ်တော့ဘူး။ညက်ဆိုတော့စိတ်စိတ်ဆိုဆိုအခုကောက်ရွေးဆိုတော့အချောက်၆ကက်ကက်နေဆိုတော့ငြင်းမစားတော့။အဲငြင်းမစားတဲ့အခါကျတော့ညင်းကြောင်းကမှအဲသတ်မြင်ရတော့အစာလည်းမစားဘူး။ဒီတိုင်းဆိုလို့ရှိရင်တော့ကြာကြာနေလို့ရှိရင်အပြတ်ပြီးတော့ဒီရမယ်အဲ့တော့သူဘယ်လိုလုပ်လို့လောက်ရမှာလဲမသိတော့အဲ့တော့ခိုင်ပြီးတော့စဉ်းစားနေတယ်မြင်တော့ပါအဲ့လိုစဉ်းစားရင်လည်းအကြံရမယ်သူကဟောဒီကောက်ရွေးချောက်ကိုအစိမ့်ချအောင်ငါဘယ်လိုလုပ်ရမလဲစဉ်းစားတဲ့အခါကျတော့ဒီမြင်းဒီကောက်ရွေးချောက်အချောက်အစိမ့်မြင်တော့ငါမျက်မှန်သိတတ်ပြီးလိုက်ရင်စိမ်းသွားတာဒါဆိုဒီမြင်းသားပါမယ်အဲ့တော့မြင်းကြောင်းတော့ကမြင်းကိုမျက်မှောက်တိုင်းတက်ပြီးလိုက်တော့ကောက်ရိုးကြည့်တော့ကောက်ရိုးကြောက်ပါဘူးဒါလည်းစိမ်းနေဆိုလို့ဖြစ်နေတော့ဒီကောက်ရိုးကြောက်ကိုမြင်းကဒါခါလည်းလက်ဝဲရောအရင်နောက်ဝတ်လို့ညက်တွေစားတယ်လို့အားရပါရစားရပါမယ်ဒါပေမဲ့လို့သူစားတာဒီဒါညက်မဟုတ်ဘူးကောက်ရိုးဒါပေမဲ့မျက်မှောက်တိုင်းတက်တယ်လို့စိမ်းနေအရာဝတ်ဒါကြောင့်မို့ဦးဇင်းတို့တရားကျင့်တဲ့ယောဂီတွေလည်းဒီစိတ်တွေအယောင်မျိုးပြောင်းနေတယ်။အဲဒေါသစိတ်ဖြစ်တဲ့တမျိုး၊လောဘစိတ်ဖြစ်တဲ့တမျိုး၊မောဟစိတ်ဖြစ်တဲ့တမျိုး၊စိတ်တွေမျိုးမျိုးအယောင်တွေပြောင်းနေတာလည်းပါတယ်။အဲနောက်ပြီးတော့ဦးဇင်းတို့ဒီပြုရရှိလာတော့လည်းဒီလိုပဲဟိုစောစောတော့ဟိုဦးဇင်းပြောတယ်လို့ပေါ့စောစောတော့မြဲအဲဒီမြင်းဟာဒီနေ့ရင်ဒီမျက်စိမ်းတွေကိုစားနေတယ်။မျက်စိမ်းတွေကုန်သွားတဲ့အခါကျတော့ဒီခါလေးကောက်ရွေးချောက်ကိုစားရတယ်။ကောက်ရွေးချောက်ကစိမ်းနဲ့ခြောက်နေတဲ့အခါကျတော့ဒါကိုမျက်မှန်စိတ်တက်ပြီးလိုက်တော့မှကောက်ရွေးချောက်ကိုမျက်စိမ်းပြီးတော့စားတယ်လို့အဲဦးဇင်းတို့တွေလည်းအဲဒီရုပ်ရရှိလာတော့အခုသင်္ကေတသိတဲ့အသိတွေမပါပါဘူး။အဲပေါင်းလေးခြေလေးကိုယ်လေးလက်တွေမပါသေးဘူးဥစဉ်တော့အဲဒီယုံရရှိလာတော့သူ့ဘာသူဘာတွေပါလာလဲအကြားတရားပါတယ်ဉာဏ်တရားပါတယ်နာတရားပါတယ်ဒီရတာကိုသိတရားပါတယ်ခိုင်တူတရားပါတယ်အဲ့ဒါတွေတော့ပါလာပြီလားအဲ့ဒါတွေပါလာပြီမဲ့လို့ဥစဉ်တော့တွေကအဲ့ဒါကိုအရင်တော့ကတော့တခါတည်းမသိဘူးပေါ့မသိတဲ့အခါကျတော့ဒီလိုပဲနေရင်နေရင်လည်းဒီလူလောကရဲ့ရောက်လာလို့အဲနည်းနည်းလေးနှစ်နှစ်တစ်နှစ်ကျော်နှစ်နှစ်နှစ်နှစ်တာလာလို့ကျတော့အခုတော့ဦးစင်ပြောတယ်လို့တခါတည်းမျက်မှန်ဆိုင်အတက်ခံလိုက်ရတယ်တကယ်ကိုထင်ထားတဲ့ဥစ္စာတွေတခုမှမဟုတ်တော့ဖြစ်စောစောတော့မှတော့အဲဒီရုပ်ကသူ့ဘာသူဖြစ်ပြလမ်းစဉ်နဲ့ဖြစ်ပြတော့ရင်ကတော့ပြည့်ပြည့်လမ်းတင်တော့၆ပြေကောင်းကိုတွားနေတယ်။ဤကံရပရိက္ခဏေဝံကပြည့်ပြည့်ကနေပြီးတော့ဟို၆ပြေကောင်းကိုပြည့်ပြည့်နဲ့တွားနေတယ်။အဲ့ဒီကိုတွားနေတဲ့ဒီရုပ်ကြီးကိုသူစင်ကတခါလေလောကထဲရောက်လာတော့ကိုယ်ပိုင်နာမည်လေးတွေတက်လိုက်တက်လိုက်တဲ့အခါကျတော့အဲကိုယ့်ရဲ့ကိုယ်ပိုင်နာမည်လေးတွေကိုတခါတော့မှတ်ရတယ်ဆွဲရတယ်အဲမှတ်လိုက်ဆွဲလိုက်တဲ့အခါကျတော့ဦးစင်တော့ဒီရုပ်ကိုကိုယ့်ရုပ်လို့တကယ်ထင်မှာပါဒီဦးဇင်းတို့ရရှိတာတဲ့ဒီရုပ်အဲ့တော့ထင်တဲ့အခါကျတော့အထင်ကြီးအဲ့ဒီမှာလည်းအမားရစခဲ့ရတာဟုတ် အခုဦးဇင်းတို့မြင်နေမြင်နေရပါတယ်လောကရဲ့ရောက်လာတော့မျက်စိဖြစ်သွားရဲ့အနတ်ဝဏ္ဏတရားပါတယ်လောကရဲ့ရောက်တော့နှာခေါင်းဖြစ်သွားရဲ့အဲဒီသူ့မှာကြားရပါတယ်ဦးဇင်းတို့လောကရဲ့ရောက်လာတော့မရော့ဖြစ်သွားရဲ့အဲ့ဒါဒီအဝိဇ္ဇာလိမ်မလိုက်တာကိုအဝိဇ္ဇာလိမ်လိုက်တဲ့အတွက်ဦးဇင်းတို့ကအားရတဲ့ဒီမရှိတဲ့ကောင်ကိုတကယ်အရှိချင်ပါလေအခုနောက်တော့မျိုးမျက်မှန်ဆိုင်တက်ပေးလိုက်တယ်လို့ကောက်ရုပ်မျက်ထင်ပြီးတော့ထားတယ်လို့ဦးဇင်းတို့လည်းအဲဒီရရှိတဲ့အခုတက်လေးပါတော့ကအဲ့တက်လေးပါတော့ကိုသူတို့တရားကျင့်လိုက်တဲ့အခါကျတော့အတုပမြင်လာတော့အဲဒီရုပ်ရကိုရုံမို့တော့အတုပကောင်ဖြစ်သွားတယ်အဲဒုက္ခမြင်တဲ့သူကဒီရုပ်ရကိုရရှိတဲ့ရုပ်ရဒီဒုက္ခကောင်ဖြစ်သွားတယ်ဒုက္ခတော့အဲဓာတ်နဲ့သဘောပေါက်တဲ့သူကြတော့ကိုရရှိတဲ့ဒီထိုင်ရတဲ့ဒီရုပ်ရတတ္တုတ္တခေဖြစ်အဲ့တော့အဲ့တတ္တုတ္တခေကိုအဝိဇ္ဇာနိုင်မလိုက်တဲ့အခါကျတော့အမင်းကလေးငါကြောက်ကြလေးသာဘုံကြီးငါတိလက်ရှင်ဖြစ်ကုန်ပါလေသူစတော့အတ္တတွေကိုဒီတရားကအမှန်ကိုအမှန်တိုင်းဉာဏ်ပြန်ပြီးတော့ကြည့်ရခန္ဓာမှာပေါ်ပြတဲ့တရားတွေကိုအဲ့လိုခန္ဓာမှာပေါ်ပြတဲ့တရားတွေကိုသတိထားပြီးတော့နေတဲ့အခါကျတော့ရှင်းပြီးတော့သိလာပါလိမ့်မယ်အဲကိုယ်ခန္ဓာမှာပေါ်ပြတာတွေဘာတွေပေါ်ပြတယ်လဲသတိထားပြီးတော့နေတဲ့ယောဂီဆိုလို့ရှိရင်သိရအဲတတိမပါရင်တော့မသိရဘူးပေါ့ဒီလိုလိုတွေအဲတတိပါတဲ့ယောဂီကတော့ဒီယုတ်မှာသင်္ခါရတွေပေါ်ပြတယ်လေဒီတက်လေးပါရှိတာကိုပထဝီတွေတော့အဘောဝါရောဆိုပြီးတော့တက်လေးပါပေါ်ပြအဲတက်လေးပါပဲပေါ်ပြတာကိုဦးဇင်းတို့ကအဲ့ဒီတက်လေးပါရဲ့သဘာဝတရားကိုမမြင်တော့ဘူးအဲ့ဓာတိဝါရဲ့သဘာဝတရားကိုမှတ်နေမယ်နဲ့ဒါတွေသွားပြီးတော့မြင်လဲဆိုတော့အဝိဇ္ဇာလိမ်ငါးပဲအဝိဇ္ဇာလိမ်ငါးတဲ့ခါလေးပဲမြင်တော့ဒီတလေးပါပေါက်ပြန်တဲ့အခါကျတော့သူစင်းတဲ့တွေကဘာသွားယူလဲဆိုတော့အောက်မှာငါကျင်မာပူလာပြီအဲငါပေါကကြိုက်လာပြီအဲငါခါရီကတောက်လာပြီတင်းလာပြီသွားယူပလိုက်မရှိတဲ့ဥစ္စာတွေသွားယူပလိုက်ပေါ်ပြတာဓာတိဝါအဲ့ဒါလေးပါပေါ်ပြတာကိုသူစင်းတော့မရှိတဲ့ပြန်ပါကိုရှိတဲ့ခင်သွားယူလိုက်မရှိတဲ့ခါကိုရှိတဲ့ခင်တော့သွားယူလိုက်မရှိတဲ့ပေါ်ကိုရှိတဲ့ခင်တော့သွားယူလိုက်အဲ့ဒီအလင်းမျိုးကြည့်မှတရားအထုတ်ရဲ့ရုပ်ပြရဲ့ဒါဖြစ်ရတာဒီတရားအထုတ်ရဲ့ဆိုတာဒီအဝိဇ္ဇာရဲ့လိမ်တဲ့အလင်းပြန်ပြီးတော့ဖြေရအမှန်ကတော့အဲ့လိုအဝိဇ္ဇာရဲ့အလင်းကိုဖြေလို့ပြေးမှသူစတဲ့တည်းကြီးသံဃာအဖြစ်ဖြစ်ဝိသရဝိမေအတုထက်ပေါ်ပြီးတော့ကြိုးစားလို့ရှိရင်32ပုံကလွတ်မြောက်မယ်အဲ32ပုံလွတ်မြောက်တာမလွတ်မြောက်တာထားလိုက်ပါအဓိကတော့အဲကိုအသေးတက်ဖို့အပယ်လွတ်ဖို့အရေးကြီးပါတယ်အဲဒီအပယ်လွတ်ပြီးအသေးတက်ပြီဆိုလို့ရှိရင်ဒီတရားကျင့်လို့ရတယ်နှိမ့်ပါနဲ့မဝေးတော့ဘူးဒီအပယ်လက်သွားပြီဆိုရယ်သူကကောင်းတဲ့သူကတိပုံတွေရောက်တော့မို့လူပုံနဲ့ပုံဇာမကောင်းတဲ့ပုံတွေရောက်တော့မြေတိလက်ခံပိတ်တယ်အတူတကယ်ဆိုတော့အပယ်လေးပုံကလွတ်မြောက်သွားတဲ့အတွက်ရှင်မေတို့အပယ်ကြီးဒီအပယ်လွတ်ခြင်းလို့ရှိရင်ဒီအာနာပါနဆိုင်ကိုရှုအာနာပါနဆိုင်ကိုရှုလို့ဇာမရောက်သွားရင်အပယ်လေးပုံလွတ်ဒါပြည့်တော့ဇာမရောက်နေတဲ့အချိန်မှာအဲ့ဒီတရားကျင့်တဲ့ယောဂီတွေအဲ့မှာဒေါသစိတ်လည်းမရှိဘူးလောဘစိတ်လည်းမရှိဘူးဘောဟစိတ်လည်းမရှိဘူးမာနလားစိတ်လည်းမရှိဘူးအဲ့ဒီစိတ်မရှိတဲ့အတွက်အပယ်လွတ်နေတယ်ဘာဖြစ်လဲဆိုတော့ဥစဉ်တော့အပယ်ဟောတာကြာမှကြောက်နေတာဟောအပယ်ကြာမှတော့ကြောက်တယ်အပေဘာကြောက်ကြရလဲဆိုတာသူစဉ်မသိလို့ကြောက်ဒီတရားတွေကျင့်တဲ့အခါကျတော့အပေကြောက်မှာမကြောက်ဘူးဘာဖြစ်လဲဆိုတော့ဟိုအပေဘုံကိုအပေသားတွေကလည်းဥစဉ်တို့လာပါလို့တရားမှလက်ရလက်ခွာတာမဟုတ်ဘူးဒီတရားတွေကျင့်တဲ့အခါကျတော့ ဟုတ်ငရေကြအောင်လေဒီငရေသားတွေကဦးဇင်းတို့နှိပ်စက်လာပါလာပြီးတော့ငါတို့မင်းတို့နှိပ်စက်မယ်လို့ခေါ်တာလဲပပါပါဘာဖြစ်လဲဆိုတော့ဒီအပယ်လေးပုံကြရတာဒီအပြင်ဘာမှမဟုတ်တော့ဘူးဦးဇင်းတို့ဒီခန္ဓာအတွင်းထဲမှာဖြစ်ဒေါသစိတ်ကြီးငရေပုံကိုလောဘစိတ်ကြီးပိတ်တာပုံကိုမောဟစိတ်ကြီးပိတ်တာပုံကိုမာမာနစိတ်ကြီးအတုတကယ်ပုံကိုလို့ဆိုတော့ဒီဒေါသလောဘမောဟမာမာနဒီလေးစိတ်ကိုနှိမ့်ပြီးတော့ဒီတရားအထုတ်ပြီးတော့ဒီလေးစိတ်လွတ်မြောက်သွားလို့ရှိရင်ဘယ်တော့မှအပယ်မကြတော့ဒါဥစဉ်တော့ရေရေကြဝင်တချို့ဆုံးလေးဥစဉ်တော့အဲအဲ့ဒါလိုလွတ်ပြီဆိုလို့ရှိရင်အရှင်မယားဆရာတရှိသွားသွားပြီးတော့အပယ်ကြပါလို့ဆုတောင်းတယ်တောင်းရတယ်ဥစဉ်တော့ရေရေပြောရတယ်ဒါပြည့်တယ်ဆိုတော့ဗဇက်ကတောင်းတယ်အပယ်ကြပါလို့ဆုတောင်းတောက်တာပဲရှိတယ်ဘဝကြီးမှာတကယ်အချိန်နားလို့တကယ်လွတ်မြောက်ပါတယ်ဗဇက်နဲ့တောင်းလို့မကြဘူးအဲကွာအပယ်တော့မလွတ်ဘူးမလွတ်ပဲနဲ့အပယ်လွတ်သွားလို့ပြောဆိုတာဘယ်တော့မှမလွတ်ဘူးဗဇက်ညောင်းတာပဲဖြစ်တယ်ဒါမျိုးလို့ဒီခန္ဓာဘဝရဲ့တည်းတည်ထားတာသိတယ်သူစဉ်လို့ရှင်းလာတော့ဟောလွတ်မြောက်တော့လာတော့ဟောပြောတတ်တယ်ဟောတတ်တယ်အခုတရားအထုတ်ရရောပြီဒီဝေဒနာဘလောက်တက်တက်ရှင်းတော့တက်တခါရဲ့ဒီတေသောတက်တက်လို့တတ်နိုင်လို့မင်းဟောဟောထတ်တော့လေဒီဒေါသလောဒေါသစိတ်လောဘစိတ်မောဟစိတ်မာမနစိတ်ရှိ ਉ မရှိတော့အဲ့ဒီအောက်ဆက်တွေမရှိတော့တဲ့အတွက်အပယ်လွတ်တာအပယ်လေးဘုံဒါမဲ့အပယ်လေးဘုံလွတ်သွားပြီမဲ့လို့အရှိ ਉ ဆက်ရပြီးတော့ဥစဉ်လို့ကျင့်အရှိ ਉ ဆက်ရပြီးတော့ကျင့်တဲ့အခါကျတော့အပယ်မလွတ်တော့ဘူးဥစဉ်လို့ကိုကျင့်နေတဲ့နေရာပေါ့ကျင့်နေတဲ့နေရာအောက်ကိုပြန်ကြည့်တော့လေအပယ်လေးဘုံလွတ်တယ်သိတယ်ကိုယ်ကကြည့်ရင်အစ်တို့ဆက်ပြီးတော့ကြည့်ရင်ကြည့်ရင်လည်းကိုရောက်တဲ့နေရာကြည့်တဲ့အခါကျတော့အပယ်မလွတ်တော့ဘူးအဲ့မှာဘယ်လိုမှရှင်းမရတော့ဘူးဆိုတော့ဒါမျိုးမျိုးလည်းဟိုကြားလဲကြားဘူးတာပေါ့သိတဲ့လူလည်းသိမယ်ဒါမှသိတဲ့လူကတော့ခါရှာကြမှာဘာဖြစ်လဲဆိုတော့ဦးဇင်းတို့တော့မှဒီခန္ဓာမှာကြည့်ရင်လည်းကိုရောက်တဲ့နေရာကိုမသိတဲ့အောက်ကယောဂီတွေလည်းမသိတော့ပါဘူးပြင်းပြီးတော့သိတာအောက်ရှိငရဲကလေးတာပိတ်တာအတူတကယ်ဆိုတော့အပယ်လေးပုံကသူမျိုးတော့သိတယ်။ဒါပေမဲ့ဒီအပယ်လေးပုံလွတ်သွားရင်ဒီလိုဒီစီဝါကြီးတကယ်အပယ်လွတ်သွားပြီပေါ့။အမှန်မှန်တော့သူမျိုးရနဲ့သူကလွတ်တယ်။အပယ်လေးပုံလွတ်တာတော့တကယ်လွတ်တယ်။မှန်တယ်။အရှိုစက်ကြည့်မလွတ်တော့။ဘာဖြစ်လဲဆိုတော့ကိုယ်တရားအဆုံအထုံနဲ့အတွင်းထဲမှာပေါ်တဲ့စိတ်တွေသဘောမျိုးပေါ့။ငြိမ်တဲ့စိတ်လေးတွေ၊မိန်တဲ့စိတ်လေးတွေ၊တွေးတဲ့စိတ်လေးတွေ၊စဉ်းစားတဲ့စိတ်လေးတွေအတွင်းထဲမှာရုပ်ဝေနာပဲပြည့်ပြည့်ပဲတရားဟောတဲ့စိတ်လေးတွေဒီစိတ်တွေရှိဒီစိတ်တွေရှိနေတယ်ဆိုတဲ့စိတ်ထဲမှာဘယ်လိုဖြစ်လဲဆိုတော့ဒီစိတ်တွေရှိနေတယ်ငါတဏ္ဍာမလွတ်သေးဘူးတဏ္ဍာမလွတ်ဘူးဆိုတော့ကိုယ့်ကိုယ်လေးဒါပေမဲ့တော့တဏ္ဍာလွတ်မြောက်သွားရင်ဒီစိတ်တွေမှမရှိတော့ဘူးအခုအဲ့ဒီစိတ်တွေရှိနေတဲ့အခါကျတော့ဒီစိတ်ရှိနေတယ်ငါတဏ္ဍာမလွတ်သေးဘူးဘဝမပြတ်သေးဘူးကိုယ်ကိုအပိုင်သိအပိုင်သိတဲ့အခါကျတော့ဒီတရားတွေကိုစပ်ပြီးတော့အထုတ်အထုတ်လိုက်တဲ့အခါကျတော့အပယ်မလွတ်တော့ဘူးအပယ်မလွတ်တဲ့အခါကျတော့ဘယ်လိုမှကိုယ်ကိုဟောရှင်းတယ်ရှင်းလို့မရတော့ရှင်းလို့မရတော့တဲ့အခါကျတော့ဆရာတော့သွားလျှောက်သွားကိုရောက်တဲ့နေရာအဲ့လိုသွားလျှောက်လိုက်တဲ့အခါကျတော့ဆရာတော်ကြီးကရှင်းပြီးတော့ဥစဉ်တော်လည်းသိရမှာပြောပြီးဥစဉ်တော်နောက်ပြဆိုရင်ဒီငရဲတိကပိတ်တာအတူတကယ်ဒီလေးပုံလွတ်သွားလို့ရှိရင်ဥစဉ်တော်အပယ်လွတ်ပြီပေါ့ဒါအောက်ချမှာတကယ်လွတ်တယ်ဒါသုံးသက်တပုံမလွတ်ဘူးဘာဖြစ်လဲဆိုတော့အပုံမှာကဥစဉ်တော်အောက်ချမှာပယ်ရတာ၄ပုံအရှိမ28ပုံဆက်ပယ်ရအောင်အဲ့ဒီ28ပုံဆက်ပယ်ရမှာလူပုံ2ပုံနှစ်ပုံ6ပုံဇမပုံ20အဲ့ဒါဆက်ပေးရမှာကိုသူစင်တော့ကောင်းတဲ့သူပ္ပိပုံကြတော့ဟိုအပေဘုံလို့မသိဖြစ်အထက်ကပေးရမဲ့ဘုံအပေဘုံဆိုတာပေးရမဲ့ဘုံလို့ပြောတယ်။ဒါဖြစ်ရဆိုအပေလေးဘုံကိုပေးပြီးသားလို့မပြီးသေးဘူးလူဘုံပေးရအောင်။အဲလူဘုံပေးပြီးသွားရင်နှစ်ဘုံ၆ဘုံပေးရအောင်။နှစ်ဘုံ၆ဘုံပေးပြီးသွားရင်ဓမ္မဘုံ၁၀ပေးရအောင်။အဲ့လိုဇ ဇမဘုံ20ပဲလို့30ဖုံလွတ်မြောက်ပြီးတော့နိဗ္ဗာန်ရောက်သွားမှာအပယ်လွတ်တာဒါဥစဉ်တို့ဆရာတော်ကြီးကပြန်ဟောပြလို့ဥစဉ်တို့လည်းပြောပြီးတော့အခုပြန်ဟောပြလို့လည်းနောက်ပြီးဥစဉ်တို့ကဆရာကြီးတောင်းနေနေကြလို့ပါအဲငွေရက်လက်ခံပိတ်တာသူတွေကအောက်ချီအပယ်လေးဘုံလွတ်သွားရင်ဟိုအေးသေးသေးနေတဲ့သူကများတယ်အထက်ကမကြည့်တော့အထက်ကဆက်ပြရမယ့်ဘုံလေးကိုမကြည့်တော့ဒါဥစဉ်တို့လည်းဒီတရားရဲ့ကျင့်ရပြီးတော့ခန္ဓာမှာမလွတ်မှဖြည့်ရှင်းလို့မရတော့မှဆရာတော်ကြီးရဲ့လျှောက်လို့ဆရာတော်ကြီးရဲ့ဥစဉ်တို့ပြန်ရှင်းပြလို့ဥစဉ်တို့ကသိရသိရတဲ့အတွက်တဆင့်တော့ယောဂီတွေလည်းဒီတရားရဲ့အထုတ်တဲ့အတွက်ဒီအပယ်လေးပေါ်ကလွတ်သွားလို့ရှိရင်ဥစဉ်တို့အေးအေးသေးသေးငါတို့အပယ်ငါတို့အပယ်လွတ်ပြီအေးအေးသေးနေလို့ရပြီဆိုပြီးတော့နေကြပါဆိုဥစဉ်ကတတိပေးတဲ့အနေနဲ့ဟောပြတယ်အထက်မှာပေးအောင်မှအများကြီးကိုပေးရတာ၄ဘုံအထက်မှာ28ဘုံလောက်ကျန်သေးတယ်အေးစီစီမနေကြပါနဲ့ဒီဘဝမှာတော့အခွင့်ကျိုးစားပြီးတော့တကယ်အားထုတ်လို့ရှိရင်အဲဒီလိုတူ30ဘုံမှာလွတ်မြောက်ရတာနဲ့တည်တည်ကြကြကျိုးစားပြီးတော့မအားထုတ်ဘဲနဲ့အဲနောက်ဘဝတွေညော်နေလို့ရှိရင်တော့ဒါတော့ကိုယ်လမ်းကြောင်းလည်းဘုံတော့ဒါဥစဉ်တို့လည်းတွက်တာပဲဒါခါလေဒီဘဝမှာဒီတရားရင်လေရရင်အဲနောက်ဘဝကဆက်ကျင်လေရတယ်နောက်ဘဝဆိုတာမကျင်းဘူးပြစ်စုဘဝကကျင်းနေဆုံးတယ်ဒါပြည့်ရတော့ဒီအကျွေးကြောင်းတဲ့သူတွေအကျွေးကလက်ငယ်တော့စိတ်မချဘူးဆိုလိုတော့အခုပြစ်စုဘဝရတာတဲ့ဒီရရှိရတဲ့ဒီခန္ဓာကြီးနောက်တစ်ခါမှရမခန္ဓာနဲ့တိုင်အခုကကျင်းနေတယ်နောက်တစ်ခန္ဓာကြာအခုကိုဘယ်ရောက်လို့ရောက်မှသိကြပါမလို့သူစဉ်းစားတယ်အဲ့တော့စိတ်မချအောင်အခုပြစ်ပွင့်တရားတော်ဒီခန္ဓာကြီးအကျဉ်းနေလို့အကျဉ်းနေတော့ဖြစ်တဲ့အတွက်အဲဒီခန္ဓာရတာတဲ့အတွက်ဒီဘဝမှာပြတ်လို့ဒီဘဝပြတ်အောင်ကျင့်လို့ရရတာနဲ့မကျင့်လို့ရှိရင်တော့ငါလောက်မိုက်တဲ့သူလောကမှာမရှိတော့ဘူးဦးဇင်းကိုယ်ကိုယ်အဲ့လိုခံယူရတယ်ဆရာကောင်းသမားကောင်းတွေလည်းတွေ့ပြီးဒီဝိပဿနာဆိုတဲ့ထွန်းကားတဲ့ဝိပဿနာထွန်းကားတဲ့ခဏလည်းပြန်ရောက်ပြီးအဲ့လိုအကောလုံးကြုံကြိုက်တဲ့ခေတ်ကောင်းတဲ့ခေတ်မှာစုံရတာနဲ့ဥစဉ်တို့ခုခန္ဓာကိုဆင်ရပြီးတော့ဒီရရှိကြတဲ့ဒီရုပ်ရညာပြီးတော့မပြစ်နိုင်တော့ဒါကိုယ်လမ်းကြောင်းနဲ့ဘုံတော့ဥစဉ်ကကိုယ့်ကိုဒီလိုပဲအခုကဥစဉ်ပြောတယ်ဒီဘဝမှာဆရာကောင်းတွေနဲ့တွေ့ရတာနဲ့ဒီဘဝမှာတဏှာလွတ်အောင်ကြိုးစားပြီးတော့အမထုတ်နိုင်လို့ရှိရင်တော့ကလောက်မိုက်မယ်တဲ့လောကကိုရှိလို့ရှိတော့အဲ့တော့ဦးဇင်းတို့လည်းလွတ်နိုင်တယ်လို့လို့တော့ဒီတရားကိုစစ်ကြံအားထုတ်ရမှာပဲယောဂီတွေ။ဒါပြည့်တဲ့ဆိုတော့ခက်ကောင်းတဲ့မြင်နေတာဟုတ်။အခုဦးဇင်းတို့တည်းအကောလုံးခုနေတယ်။ခုနေတဲ့အတွက်အဲ့ဒီခုနေတုန်းကမှကျူးစားပြီးတော့အားထုတ်။ကျူးစားတော့အကောလုံးလွတ်နိုင်။ဒီအောက်ခြေဘောအောက်ခြေအပယ်လေးပုံကတော့မိမိတို့ဝေဒနာတစ်ခါကြောပါ။အပယ်လေးပုံကကိုသွားခြင်းနဲ့ဆိုလို့တော့မသွားရဘူး။ဒီတရားကြီးကကိုယ်ကိုသိတယ်။တရားကြည့်နေတော့ဟောကဝေဒနာကြော်ဝင်။ကိုယ်ကကြော်ရတဲ့အတွက်ကိုယ်ဝေဒနာကြော်တဲ့နေရာမှာဒေါသစိတ်လည်းမရှိဘူး။လောဘစိတ်လည်းမရှိဘူး။မောဟစိတ်လည်းမရှိဘူး။မာမနစိတ်လည်းမရှိဘူး။ဒေါသလောဘမောဟမာမနစိတ်ကိုချုပ်ပြီးတော့ချမ်းသာလွတ်မြောက်ပြီးတော့ကိုယ်စိတ်လေးမှာချမ်းသာနေရ။အဲတည်းလို့ဝေဒနာတစ်ခါကြုံရသွားတဲ့အတွက်သိခံနေကြတော့လေဒီတက်လေးပါပဲပေါ့ဗျာ။ဒီတက်လေးပါပဲအပြပေါ်ပြလာတဲ့အခါကျတော့ဒီဝေဒနာတွေတက်ဒီဝေဒနာတွေတက်တဲ့အခါကျတော့အခုယောဂီတွေတရားကျင့်လို့ဝေဒနာတစ်ခါကျုပ်ချုပ်သွားတဲ့နေရာသူ့အလိုရောက်ပြင်မီတို့ဘလောက်ဝဲမင်းပြန်ရောက်တယ်ပြောက်တဲ့အတွက်ကိုယ်တေခံနေကြတော့အပြေမကြတော့ဘူးဒါကြောင့်ဒီတရားတွေကျင့်ရတာလေဦးဇင်းတို့ဒီတရားတွေသိတဲ့အခါကျတော့ရှင်းရတာလေအားရှိဒါကြောင့်ဘုရားတော်ဦးဇင်းပြောတယ်တော့ဒီခင့်နဲ့နေတဲ့အတွက်မင်းတို့ရဲ့ဒီအဲကြွကြလွတ်ကြပါဘာပုံပုံဟောပြတဲ့အထဲမှာပေါ့ဒါဥစဉ်တို့လည်းပုံပုံဟောပြတဲ့ခါဒီပဲကြာပြီးတော့ဟောပြရဒါဟောပြလဲဆိုတော့ခင်နေတယ်ဆိုတော့ဥစဉ်တို့ကဟိုယူတာတမျိုးအရိယသူတော်ကောင်းတွေခင်နေတာတမျိုးမတူအရိယသူတော်ကောင်းတွေခင်နေတာလွတ်ကြောင်းကြွကြောင်းရပုထုဇဉ်တွေခင်နေတာဒုက္ခရောအများကြီးပါဘာအဲ့လိုပေါ်သွားပါဘာဖြစ်လို့လဲဆိုတော့ဥစဉ်တို့ ဒီဝိပဿနာတရားကြီးဟိုဖယားသာသနာတော်ဟိုမဂ္ဂင်၈ပါးနဲ့ကျင့်လိုက်တဲ့အခါကျတော့သူကသောတာပန်လေးတရားကံနဲ့အနာဂံနဲ့ယဟန္တာကိုဖြစ်တော်ရဲ့အခုတရားတရားသာသနာပြန်ရောက်တဲ့အခါကျတော့မဂ္ဂင်၈ပါးနဲ့တခါပြည့်ပြည့်တစ္ဆာ၄ပါးတရားတွေဖြစ်တော့မဂ္ဂင်၄ပါးနဲ့သတိပဋ္ဌာန်တရား၄ပါးကိုဒီမဂ္ဂင်၈ပါးနဲ့ကျင့်လိုက်တဲ့အခါကျတော့သောတာပန်တရားကံနာဂံယဟန္တာကိုဒါဖြစ်အောင်ပါပဲကျူးစားရင်ကျူးစားတယ်လို့ဖြစ်ကြရအောင်အဲ့တော့ဖယားလက်ထက်ကောင်းက7တခါဦးဇင်းတို့ဒီတရားသာသနာက7တခါအဲ့တော့7တခါဆိုတော့ခိတ်ကျဲကိုပြန်ရောက်တယ်လွတ်မြောက်တဲ့ခိတ်ကျဲကိုဒါပြည့်နေဆိုတော့ဦးဇင်းတို့ကဒီခိတ်ကျဲကိုမသိရဘူးမသိတဲ့အခါကျတော့ဒီဆရာတော်ကြီးဟောတဲ့အထဲမှာဆရာတော်ကြီးဟောတယ်လို့ဟောအဖိုးကြီးကိုခါကုန်းကိုမသိပါနဲ့ဟောအဖိုးကြီးကိုခါကုန်းကိုမသိပါနဲ့ဟောစိတ်နှခါသောင်မို့ကြွေးကြည့်ပါအောင်ဆိုတော့ဦးဇင်းတော့ဟောပြည့်ညက်စိတ်နှခါကြီးတွားကြည့်ပြီးတော့သောင်မို့ကဟောပွဲထိုင်စက်ပွဲထိုင်ကြည့်မယ်ဒါကြီးတွားကြည့်တယ်အမှန်မှန်တော့မဟုတ်ပါဘူးစိတ်နှခါဆိုတာဒီဖယားတာတာသာသနာမှာမှတ်ကင်၈ပါးနဲ့၈တခါအခုတရားတာနာမှာမှတ်ကင်၈ပါးနဲ့၈တခါဆိုတော့ဦးဇင်းတို့တည်းစိတ်နှခါရဲ့လာကြစိတ်နှခါဆိုတော့စိတ်နှခါနဲ့လာမီးနေအဲ့လာမီနေတဲ့အတွက်ဦးဇင်းတို့ကြည့်ရမှာပါကြည့်ရမှာလဲခန္ဓာမှာပေါ်ကြတဲ့ရုပ်ပွဲနာပွဲဝေဒနာပွဲသက်ပွဲတွေအဲ့ဒီပထမပွဲတွေကိုကြည့်ရမှာဘုရားလောကတည်းကသာသာမုံလာလာသက်မဲ့ဇက်ပွဲကိုကြည့်ရမှာပြောတာမဟုတ်ပါဘူးဒါဦးဇင်းတို့နားလည်အောင်ဟိုပညာရှိတွေကဦးဇင်းတို့ကအတွေးခေါ်တွေနည်းတဲ့အခါကျတော့ဦးဇင်းတို့သိတဲ့အပြင်ဇက်ပွဲတွေနဲ့ဥပမာပြေးပြီးတော့ထားခဲ့ထားခဲ့တဲ့အတွက်ဦးဇင်းတို့တွေဒီအခုလိုဝိမုတ်တိခေတ်ဆိုတဲ့တဏှာကိုလွတ်မြောက်တဲ့32ပုံလွတ်မြောက်တဲ့ခေတ်နဲ့ကြုံကြတယ်အခုလူတွေရောက်တဲ့ဟောလူတွေမှန်နာများပေါ့လူတွေရောက်တဲ့လူတွေမှန်နာများတွေခေတ်နဲ့နေတဲ့ခေတ်ကောင်းတယ်အဲ့ဒါလိုနေတဲ့ခေတ်ကောင်းကိုဦးဇင်းတို့ကမကြည့်ကြဘူးဉာဏ်မျက်စိမရှိတော့ဟောအပြင်ကဟိုခေတ်မီတဲ့ဟာတွေခေတ်သန်းတဲ့ဟာတွေကျောက်ပြီးတော့လေအတုယူတယ်လိုက်ပြီးတော့အတုခိုးပြီးတော့ဝတ်တယ်အတုယူအတုခိုးပြီးတော့ဘာဖြစ်လဲဆိုတော့လောကမှာလေဒါကဒုက္ခတွေရောက်တယ်အကြီးကျယ်ရောက်ကြဒုက္ခတွေရောက်ကြဘာဖြစ်လဲဆိုတော့ဒီခေတ်ကိုခေတ်အယူမှားနေတော့ဟုတ်ပြင်းပြခေတ်ကိုသွားယူတော့ဒုက္ခရောက်သူကျွန်တော်ဒီပဒမတ်ဖြစ်ပြီးရဲ့ဒီကျွတ်တဲ့ခေတ်လွတ်တဲ့ခေတ်ကိုဒီသတိပဋ္ဌာန်တရား၄ပါးနဲ့လက်ကိစ္စပါကိုလွတ်ရောက်တဲ့ခေတ်ကိုကြည့်ကြလို့ရှိရင်ဘုံမျိုးလွတ်မြောက်ကြမယ်။ဒါကြောင့်မို့ဦးဇင်းတို့တွေဒီတရားအထုတ်တဲ့အခါကျတော့လေခန္ဓာမှာရှိတဲ့တရားတွေကိုပြောရတာ။အဲဒါကြောင့်မို့မိမိတို့တွေလည်းဒီတိုင်းပဲ။အာနာပါနစံတွေကိုမရှိဘဲပါလို့ပြောရင်းနဲ့တရားအထုတ်ဖို့အတွက်သတိခံကြည့်ကြရအောင်။ဒီအားလုံးနမောတတ္တသံဃာ။ဆိုကြရအောင်